မြန်မာနိုင်ငံရဲ့အဓိကစိတ်ကမ်းတစ်ခုမှာအမေရိကန်ကုမ္ပဏီတွေကုတန်ရောင်းဝယ်ခွင့်ကို6လတာခွင့်ပြုတဲ့အနေနဲ့မြန်မာဘက်မှချမှတ်ထားတဲ့ကုန်သွယ်ရေးပြစ်ဒဏ်ထံခတ်မှုတချို့ကိုအမေရိကန်အစိုးရကတင်းနှင်းလာနေမှာဖြေလျှော့ပေးလိုက်ပါတယ်။မြန်မာနိုင်ငံမှာခေတ်မီဆုံးစိတ်ကမ်းတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီပိုင်စိတ်ကမ်းမှာကုန်သွယ်ရေးအရငွေကြေးလှည့်ပြောင်းမှုတွေပြုလုပ်နိုင်တဲ့နည်းလမ်းတွေကိုရှာဖွေနိုင်ဖို့အတွက် Clearing House Association နဲ့ BAFD ဒီBankers Association of Finance and Trade တို့ဟာအမေရိကန်ဘဏ္ဍာရေးဌာနကိုဇူလိုင်လကတည်းကတောင်းဆိုထားတာဖြစ်ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်
။မြန်မာပေါ်ကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့ဖြေလျှော့ဖို့အမေရိကန်အစိုးရကပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတင်းနယ်လာနေကအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒီသတင်းကိုအတည်ပြုပေးလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုရေးရာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Laura Robinson က VOA ကိုပြောပါတယ
် General License 20 is a technical fix designed to support exports to and from Burma.
CL 20ဟာမြန်မာနိုင်ငံကိုတင်ပို့တာမြန်မာနိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေကိုအဆင်ပြေချောမွေ့စေဖို့နည်းပညာပိုင်းရပြင်ဆင်ပေးလိုက်တာပဲဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မကင်းဖြစ်မှုတွေကြောင့်အဓိကရန်ကုန်စစ်ကမ်းတစ်ခုနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရမှာမထင်မှတ်ပဲဆိုင်းငံ့ထားရတာတွေရှိတဲ့သတင်းတွေကိုတုံ့ပြန်နေနေနဲ့အမေရိကန်ဘဏ္ဍာရေးဌာနက GL20 ခေါ်ထွေထွေလိုက်စင်အမှတ်20ကိုထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။ချိန်တမှပဲအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအခိုင်အမာဆက်လက်ထိန်းသိမ်းချမှတ်သွားဖို့ပြင် SCN ခေါ်အထူးပြပထားတဲ့မြန်မာနိုင်ငံသားတွေပေါ်ဆက်လက်ဖိအားပေးသွားမှာလည်းဖြစ်ပါတယ်။
Asia World ကုမ္ပဏီရဲ့ဥဆောင်ညွှန်ကြားရေးမှူးစတီဖန်လော့ခေါ်ဦးထွန်းမြင့်နိုင်နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူ့ရဲ့ဖခင်လော့စစ်ဟန်တို့ဟာမြန်မာစစ်ဘုတ်ချုပ်တွေနဲ့နှိစက်မှုရှိပြီးမူရဲ့ဆေးဝါးကူတန်းရောင်းဝယ်တဲ့လုပ်ငန်းနဲ့ချမ်းသာလာသူတွေဖြစ်တာကြောင့် American တည်ထောင်စုက2008ခုနှစ်မှာ SDN ခေါ်တအူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးနှဲမှထည့်သွင်းခဲ့တာပါဒါပေမဲ့2011ခုနှစ်တမနာဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်အမေရိကန်လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာယင်းနှိမ့်ညှုံ့နှံမှုတွေလှုပ်လာခဲ့ပါတယ်။အဲ့ဒီမှာ Asia World ကုမ္ပဏီပိုင်တဲ့ရန်ကုန်မြို့စိတ်ကမ်းဟာပြည်ပကုန်သွယ်ရေးအတွက်အရေးကြီးတဲ့အသက်သွေးကြောသဖွယ်ဖြစ်လာတာကိုအမေရိကန်လုပ်ငန်းရှင်တွေဘက်ကတွေ့ရှိခဲ့ရပြီးဒီစိတ်ကမ်းကိုဖြတ်တန်းပြီးငွေကြေးလွှဲပြောင်းမှုတွေကိုခွင့်ပြုပေးဖို့အမေရိကန်ဘဏ္ဍာရေးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနခွဲ OFAC ကိုပြီးခဲ့တဲ့ဇူလိုင်လကစာရေးသားပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။အခုလိုကုန်သွယ်ရေးပြစ်ဒဏ်ခံမှုတချို့6လကြာဖြေလျှော့ပေးလိုက်ပေမဲ့မြန်မာနိုင်ငံအပေါ်တအူးချင်းပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေနဲ့အခြားကြံနေတဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေဟာဆက်ပြီးရှိနေမှာဖြစ်တယ်လို့ Laura Robinson ကပြောပါတယ
်။ The United States remains committed to maintaining pressure on Burma's SDN.General License 20 does not permit business dealings with SDNs outside the scope of transactions that are ordinarily incident to exports to and from Burma. For example, GL20 does not authorize new investment with an SDN, including expansion of upgrades to
transactions. American Bidong Zuni ni Myanmar Nangan bo chama tha de athu pi ma tha de Nangan da rwe bo paiso mu rwe go chale PRP song ywe twa ma phit par de. GL20 ni ni Myanmar Nangan ga po gon twin gon lo ne patet de.သမားငွေပေးချေမှုပြင်ပရောက်တဲ့စီးပွားရေးလုပ်ငန်းမှုတွေကိုခွင့်မပြုပါဘူး။ဥပမာ SDN ချက်မှခံထားရသူတွေနဲ့ပတ်သက်တဲ့သယူပို့ဆောင်ရေးလုပ်ငန်းတွေကိုတိုးချဲ့တာ၊ခင့်မိအောင်ပြုလုပ်တာအစရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုခွင့်မပြုပါဘူး။လက်ရှိချက်မှထားတဲ့ဒဏ်ခပိတ်ဆို့မှုတွေဆက်လက်ရှိသွားမှလည်းဖြစ်ပါတယ်။ဒီပိတ်ပင်မှုတွေနဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့ SDN တွေနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေလည်းပါဝင်တဲ့အပြင်မြန်မာနိုင်ငံကထွက်တဲ့ဗဒမားကြောက်စိမ့်နဲ့တခြားကြောက်ပြင်းယတနာတွေကိုလည်းအမေရိကန်ကိုတင်ပို့ဝင်ကိုလည်းပြေပင်ထားတာဖြစ်ပါလေ
။ဒါအပြင်အခုလိုကုန်သွယ်ရေးဒဏ်ခတ်မှုတချို့ကိုဖြေလျှော့ပေးတာဟာနိုဝင်ဘာလရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရခဲ့တာကိုတုံ့ပြန်တာမဟုတ်ဘူးလို့သူကအခုလိုပြောပါရယ်
။ General License 20 is not a response to the recent election and it does not signal a change in US sanctions policy towards Burma.Its duration is limited to 6 months.
GL20 license ထုတ်ပြန်ရခြင်းဟာမကြာမီကမြန်မာနိုင်ငံရွေးကောက်ပွဲရလဒ်တွေကိုတုံ့ပြန်တာမဟုတ်သလိုမြန်မာနိုင်ငံပေါ်အမေရိကန်ရဲ့ဒဏ်ခပိတ်ဆို့မှု policy ပြောင်းလဲမှုအရေးလက္ခဏာလည်းမဟုတ်ပါဘူး။ဒီ license ရဲ့တက်တန်းဟာ6လရှိပြီးအစ်စ်တက်တန်းတိုးနိုင်သလိုပယ်ဖျက်နိုင်ခွင့်လည်းရှိတာဖြစ်ပါလေ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရ NLD ပါတီကိုအာဏာအပြည့်အဝလွှဲပြောင်းပေးရေး ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးရိုဟင်ဂျာတွေအပေါင်းဝင်လူနည်းစုတိုင်းရင်းသားတွေရဲ့အခွင့်အရေးလေးစားရေးနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတဲ့တိုးတက်မှုအခြေအနေတွေကိုအမေရိကန်အစိုးရကဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးကပြောပါတယ်။အခုလိုမြန်မာအပေါ်ကုန်သွယ်ရေးတန်ခတ်မှုတချို့ဖြေလျှော့ပေးလိုက်တာကိုသူ့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican အမတ် Ed Rice ကပြောပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေ၊မွေးရင်ဆေးဝါးရောင်းဝယ်မှုတွေကိုထိထိရောက်ရောက်အရေးမယူနိုင်ဘဲအခုလိုကုန်သွယ်ရေးပိတ်ဆို့မှုတချို့ဖြေလျှော့တာကိုသူ့အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်း Ed Rice ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရဲ့ရှင်။